ကတင်မြောက်တဲ့ဟိုအရတအစိုးရတက်လာပြီဆိုတော့ဒီနောက်ပိုင်းအရင်အစိုးရတွေနဲ့ရှင်လို့ရှိရင်ကိုကျဲမြင့်တို့ရှီကိုဆက်သွယ်လာတဲ့ဒီအမေရိကန်ကုမ္ပဏီတွေကသူတို့အနေနဲ့မြန်မာနိုင်ငံထဲဝင်ပြီးတော့စီးပွားရေးလုပ်ငန်းမှုအခွင့်အလမ်းတွေပုံများလာတယ်လို့ထင်သလားနောက်ပြီးတော့ဒီအစိုးရပြောင်းပြီးတဲ့နောက်မှာတော့ဒီဟိုဆက်သွယ်လာတဲ့ကုမ္ပဏီအရေးတက်ဟာအရင်အစိုးရလက်ထက်ကနေရှင်ရင်ကျွန်တော်တို့နိုင်ရှင်ချက်လေးတစ်ခုပေါ့အတိအကျမဟုတ်ရင်တော့မှများလာသလား
ဟုတ်ကဲ့ခင်ဗျာအခုနကျွန်တော်ပြောသလိုပေါ့နော်အခုဒါ NLD အစိုးရဒေါက်တာလူကြီးဦးဆောင်တဲ့ NLD အစိုးရတက်လာတာဟိုမြန်မာပြည်သူတွေအတွက်တည်းမဟုတ်ဘူးပါမဟုတ်ပါဘူးကျွန်တော်ဒီနိုင်ငံတကာအားလုံးကရောဒါဟိုဟိုကောင်းမွန်တဲ့ပေါ့နော်မြန်မာနိုင်ငံပို့ပြီးတော့တိုးတက်ကောင်းမွန်တဲ့လမ်းစဉ်ကိုဝင်ရှောက်နေဆိုတာအကုန်လုံးကလက်ခံပြီးတော့ဝင်ကြိုဆိုကြပါတယ်အဲ့ဒီအချိန်တည်းမှာပဲဒီဒါတော့ NLD ဆက်ခွဲမဟုတ်ပါဘူးပဲဒီ developing country ကတိုးတက်ဆဲနိုင်ငံပဲတိုးတက်ဆဲနိုင်ငံမှာမဆိုပါအော်မျိုးဆိုရပြောင်းလဲမှုတွေနော်တိုးတက်မှုတွေရှိသေးရောစိန်ခေါ်မှုတွေလည်းအများကြီးရှိနေမှာပါပဲအဲ့တော့အဲ့ရှိနေတဲ့စိန်ခေါ်မှုတွေထဲမှာနံပါတ်1အရေးကြီးဆုံးကတော့ကျွန်တော်ခုနပြောလို့ပေါ့ infrastructure ဆိုရက်ဒီလမ်းမဆက်သွယ်ရေးတွေနော်တနည်းအားဖြင့်တည်ယူပို့ဆောင်ရေးတွေမှာလွယ်ကူမှုအဲ့ဒါနံပါတ်1ခင်ဗျနောက်တစ်ခုကကြတော့အခုကျွန်တော်တို့ဟိုပြောလာတာတော့ဒီ human capacity ပေါ့နော်ဒီသူတို့ဝင်လာမဲ့လုပ်ငန်းတွေရဲ့လုပ်ငန်းဆောင်တိုင်းနဲ့ညီညာတဲ့လူသားအရင်းမြစ်ပေါ့ဒီသူတို့ဝင်လာတဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးတော့ညီညာတဲ့ဟိုပညာရေးနော်လုပ်ငန်းဆောင်တာလုပ်တတ်မှုတွေပေါ့နော်ဒါကိုရှိရဲ့အောင်ရှိဖို့ပုံရည်ပေါ့ဒါသူတို့ရဲ့ second challenge ပေါ့နော်အခုကကြတော့ extension လေးညအခုနဟိုရင် American စီးပွားရေးတွေကသူများဒီနိုင်ငံစီးပွားရေးတွေနဲ့မတူတဲ့တစ်ခုကကြတော့ဒီအခုန SDN list တို့လိုမျိုးဒီ reporting requirements တို့လိုမျိုး American အစိုးရဘက်ကပဲသတ်မှတ်ထားတယ်သူတို့ကကန့်သတ်ချက်တွေအများကြီးရှိနေတယ်ညအခုတော့ဒီရဲ့လာပိုင်းက sanction တွေကိုဖြေလျှော့ရတဲ့မှာဘန်3ခုပါသွားတယ်။အဲ့3ခုပါရဲ့ဥစားကတော့အခုတို့နည်းနည်းရှင်းပြအသက်ရှင်ချောင်သွားတာပေါ့ဗျာ။ဒါပေမဲ့အဓိကအဖြစ်ဒီ SDN ဆိုပြီးတော့တို့တတ်မှတ်ထားတဲ့ပုံကိုယ်လေးနဲ့စီဝါရေးမလုပ်ရဘူးဆိုတဲ့ဟာတစ်ခုကတော့တို့မှာအနောက်သွားသိမလုပ်ဘူးဖြစ်နေရခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ SDN ဆိုတာအခုဘယ်ရင်ဆိုရတတ်မှတ်တာတော့ဒီအရင်ကနားဖအစိုးရနဲ့ပတ်သက်ပြီးတော့ဒီဘာရေးတိုးတက်မှုအများကြီးရှိသွားတဲ့ပုံစံကိုတို့ကအခုလောမှာ SDN list ကိုထည့်ထားပြီးတော့ဒီမှာဒီ American နိုင်ငံကစီးပွားရေးနဲ့အလုပ်လုပ်ခွင့်မပြုဘူးဆိုတာလုပ်ထားတယ်ပေါ့နော်ဒါနဲ့အဲ့ဒီ SDN နဲ့ပတ်သက်ပြီးတော့မြန်မာတွင်းမှာရှိနေတဲ့လုပ်ငန်းကြီးတွေက80ရာခိုင်နှုန်းရှိတယ်လို့ကျွန်တော်သတင်းရတာခင်ဗျာအဲ့တော့အဲ့ဒီ80ရာခိုင်နှုန်းနဲ့မကြည့်မညိအောင်လို့ဟိုရှောင်သွားပြီးတော့လုပ်နေရတဲ့အလုပ်ကတော်တော်ဟိုရင်ကောင်းချက်ဖို့ကောင်းတယ်ဒါပေမဲ့ဒီချိန်ထဲမှာပဲဟိုရင်ခုနပြောလို့ပေါ့ဒီဖြည်းဖြည်းချင်းစီတိုးတက်ရမယ်တို့တဲ့နိုင်ငံတခုဖြစ်နေတဲ့အတွက်ဒီ SDN ကြီးမရှိတော့ရင်တော့မှပဲခုနပြောလိုမျိုး infrastructure နဲ့ဒီလူဆောင်အရင်းအမြစ်ကိစ္စတွေမှာလိုအပ်နေတာမျိုးရှိနေသေးတဲ့အတွက်ခုန SDN လေးအကုန်လုံးကြောက်သွားရင်တော့မှပဲဒီစီးပွားရေးအကုန်လုံးကအချိန်ဟုံပြင်းစွာနဲ့ဝင်လာလို့ရအောင်မှမဟုတ်သေးပါဘူးခင်ဗျာ
ဒီမှာတော့လူတူကတင်မြောက်တဲ့ဟိုတကယ်ကိုပွင့်လင်းမြင်သာတဲ့အရသာဒီမိုကရေစီအစိုးရတက်လာပြီဆိုတော့ငါတို့လိုနိုင်ငံခြားကုမ္ပဏီတွေအတွက်လည်းအရင်ကတကားတွေပိတ်ထားခဲ့တာအခုတကားတွေပွင့်သွားပြီးတော့အရင်ဥသိမ်းစင်အစိုးရတုန်းကတော့ဒီစစ်တပ်တပိုင်းအစိုးရဆိုပြီးနိုင်ငံတကာလည်းတတ်မှတ်ထားတယ်ပြည်သူလူထုကလည်းတတ်မှတ်ထားတော့စီးပွားရေးလုပ်ငန်းမှုအခွင့်အလမ်းကတော့ကြီးမကောင်းဘူးပေါ့ဒါပေမဲ့အခုလိုမျိုး NLD ပါတီဥဆောင်တဲ့အရသာအစိုးရတက်လာပြီဆိုတော့ဒီအစိုးရနဲ့ဆိုရင်တော့ပို့ပြီးတော့စီးပွားရေးလုပ်ဖို့အခွင့်အလမ်းတွေပို့ရှိမှာပဲလို့အဲ့လိုမျိုးအမြင်နေရှိကြသလား
စိတ်ဝင်စားမှုကတော့ကျွန်တော်ပြောမယ်ဆိုရင်2012ခေတ်ကပေါ့နော်2012ဒီဟိုတမန်ဦးသိန်းစိန်အစိုးရခေတ်ကတည်းကဒီကျွန်တော်တို့ပထမဦးဆုံး business mission ကိုကျွန်တော် US ASEAN လောက်လိုက်တဲ့အချိန်မှာတည်းကဒီကုမ္ပဏီအများကြီးပဲရောက်လာပြီးတော့မြန်မာနိုင်ငံမှာဟိုဘယ်လို industry တွေဘယ်လိုမျိုးလုပ်ငန်းကံကံနေဖြစ်နိုင်မလဲဆိုတော့စိတ်ဝင်စားမှုတွေအများကြီးရကြတယ်ဒါပေမဲ့ခုနဟိုရင်ကျွန်တော်ပြောသွားတဲ့အစိတ်ဝင်စားမှုတွေကတကယ်အနောက်ကနေငွေကြေးနဲ့လိုက်ပြီးတော့ရင်းနှီးမြှုပ်နှံရေးဆိုတာမဖြစ်လာသေးဘူးခင်ဗျာဘာဖြစ်လို့မဖြစ်လာသေးလဲဆိုတော့ခုနပြောသွားတဲ့အဲ challenges တွေပေါ့နော်ဥနာပြောစိန်ခေါ်မှုတွေအများကြီးရှိနေလို့ရဲ့အတွက်မဖြစ်လာသေးဘူးဒါပေမဲ့ချိန်ထဲမှာပဲအခုဒီဟိုဒေါက်ဆန်စုကြည်ဦးဆောင်တဲ့ energy အစိုးရတက်လာတော့သူတို့ဘက်ကနေပို့ပြီးတော့နံပါတ်1စိတ်ဝင်စားမှုရှိလာတာဘာလို့လဲဆိုတော့အစိုးရချင်းဆက်ဆံမှုကပို့ပြီးတော့အားကောင်းလာတယ်ပို့ပြီးတော့အားကောင်းလာတဲ့အလျောက်နိုင်ငံရေးအားကောင်းနိုင်ငံရေးဆက်ဆံမှုအားကောင်းလာတဲ့အနောက်ကနေစီးပွားရေးဆက်ဆံမှုအားကောင်းလာလိုက်မယ်လို့ကျွန်တော်တို့တွေးချက်ထားပါတယ်
အခုဆိုလို့ရှိရင်ဟိုအရင်စစ်စိုးရလက်ထက်ကတည်းကမြန်မာပြည်မှာဝင်ရောက်ပြီးတော့စီးပွားရေးလုပ်ကင်ကြတဲ့ဟိုအများစုရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေဟာတရုတ်တို့အိန္ဒိယချင်းထိုင်းနိုင်ငံတို့ဒီစင်ကာပူတို့ဒီဒေတာတွင်းရနိုင်ငံတွေကများတယ်ဂျပန်တောင်တလောက်မရှိဘူးဆိုတော့သူတို့တွေကဘာလို့ အခုလိုမျိုးဟိုဗမာပြည်မှာစစ်ပွားရေးလုပ်နိုင်တယ်လဲဆိုတော့တချို့ပြောကြတာကတော့ဒီအရင်စစ်ဘိုလ်ချုပ်စစ်ဘိုလ်တွေလက်ထက်တုန်းကသူတို့ဒါစစ်ဘိုလ်တွေတဘောကြအောင်နည်းနည်းလှထုတ်နိုင်တယ်ဆိုလို့ရှိရင်သူတို့ဒီစစ်ပွားရေးကွန်ထရက်တွေအလုပ်လုပ်ခွင့်တွေရပါမစ်တွေရတာပဲပေါ့နော်ဟိုကိုချက်မြင့်တို့ဒီUS ASEAN Business Council အနေနဲ့ရောအဲ့ဒီလိုမျိုးအမေရိကန်ကကုမ္ပဏီတွေမြန်မာနိုင်ငံထဲကိုဘာကြောင့်မရောက်ကြတာလဲဆိုတဲ့အပေါ်မှာဘယ်လိုတုံ့တက်မိတယ်လဲ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဒါဆိုတော့ခုနကကိုပြောသွားသလိုပါပဲအင်းကျွန်တော်တို့ဒီကုမ္ပဏီတွေကမဝင်တာဝင်သေးတာတော့မဟုတ်ပါဘူးเนาะဝင်နေပြီးပြီးတော့စိတ်ဝင်စားမှုကလည်းမြန်မာနိုင်ငံမှာအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအခုဒီရေဒိုကိုမကြည့်ဘူးခင်ဗျာ EC ကိုကြည့်ရပါတော့။ရေဒိုကိုကြည့်ရင်တော့ခင်ဗျာကျွန်တော်တို့အမြတ်ရယူပြီးထွက်ပေါ့။ဂျန်ငယ်တာဂျန်ငယ်ပြီးသူဂျန်ငယ်တာပြီးသူပြဿနာပေါ့။ဒါမျိုးကိုကျွန်တော်ကိုယ်ကလည်းအားမပေးဘူးကျွန်တော်တို့ဖွဲ့စည်းရတယ်အားမပေးဘူးခင်ဗျာ။ဘာလို့ကျွန်တော်တို့ကြည့်မယ်ဆိုရင် long term ဝင်တို့တခုဝင်လို့ပြီးဆိုရင်လည်းဒီစီနှစ်ဦးနှစ်ဖက်အကျိုးရှိနေပေါ့နော်နိုင်ငံလည်းအကျိုးရှိနေစီးပွားရေးလည်းအကျိုးရှိနေ win-win situation ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ကြည့်ရဦးမှာဒါကျွန်တော်တို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပဲဖြစ်ဖြစ်တော့အားကြီးလိုက်စားမှုပဲဖြစ်ဖြစ်အဲ့လိုမျိုးကိစ္စတွေမှာကျွန်တော်တို့ကဟိုဘယ်တော့မှအဲ့လိုမျိုး structure ပေါ့မလုပ်ဘူးခင်ဗျာအကုန်လုံးကို standard တစ်ခုတည်းညီလေးပဲလုပ်ပြီးတော့ဟိုရင်လုပ်ပြီးတော့ကျွန်တော်တို့ဒီပေါ့နော် standard ပေါ့နော်အဲ့ဒီတစ်ခုအညီလုပ်တယ်အဲ့တော့အဲ့လိုမျိုးအခုချိန်မှာအဲ့လိုမျိုးနဲ့တွေ့လာရင်တော့ဒါအဲ့တခြားတရုတ်ကုမ္ပဏီတို့ထိုင်းကုမ္ပဏီတို့ပဲဖြစ်ဖြစ်ဂျပန်ကုမ္ပဏီတို့ပဲဖြစ်နေချင်းအဲ့တော့နည်းနည်းလေးကျွန်တော်ကဒီစီးပွားရေးထိုးပေါင်းမှာတော့အားနည်းနေရပေါ့ဒါပေမဲ့ရေးရှည်မှာတော့ဒီအင်းပြည်သူဘက်ကလည်း American ကုမ္ပဏီနဲ့တွဲလို့ရတဲ့အခါမှာအဲ့ဘက်ကဒီမှန်ကန်မှုပေါ့နော်မှန်ကန်မှုနဲ့ဒီထောက်မှတ်မှုလိုင်းစဉ်ကိုကြည့်ရင်တို့ဘက်ကလည်းသဘောပေါက်လာမှာပါသဘောပေါက်လာတဲ့အခါကျရင် American ကုမ္ပဏီပို့ပြီးတော့မြန်မာနိုင်ငံမှာဒီမှာငယ်မကြမှာထိုးပေါင်းမှုရှိနေဆိုတော့ကျွန်တော်တို့လည်းယုံကြည်ပါတယ်ပြီးတော့ကျွန်တော်တို့ဖွဲ့ရခွဲကြည့်ရလို့ပဲကောင်းလည်းယုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်